ထိုင်းမြန်မာနယ်စပ်ရွှေတရိကန်ဒေသကနေထိုင်းရောက်ပိုင်းနေဆိုင်မြို့ကိုဖြတ်ပြီးထိုင်းနိုင်ငံအတွင်ပိုင်းနကုံပထုံခရိုင်အတွင်းကကိုရောင်တစ်ခုမှာတိမ့်စီဖွက်ထားတဲ့ဘိန်းပြူတွေကိုထိုင်းရနာပိုင်းတွေကဒီအပိုင်းအတွင်းမှာပဲဖမ်းမိခဲ့တာပါထိုင်းဘက်ဝင်ပန်းတရာကျော်တန်ဖိုးရှိတဲ့ဘိန်းပြူ32ကီလိုကိုဥယျာဉ်ကိုင်းအဖွဲ့ဝင်တွေကဩစတြေးလျနိုင်ငံကိုပို့ဖို့ပြင်ဆင်နေချိန်မှာဖမ်းမိခဲ့တာဖြစ်ကြောင်းဥယျာဉ်နိုင်ငံရေးရဲတပ်ဖွဲ့ကဒူရဲချုပ်မွန်ထရီတက်ခန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်
။ဒါကဒီမှာပြောတာဆိုတော့လူကနေဟာဒါတခြားစီမံခန့်ခန့်တိုင်းတွေရောတခြား
ဒီမှုနဲ့ပတ်သက်ပြီးထိုင်းပြည်သူတွေကိုအနေရပေးဖြည့်ဆည်းနေတဲ့မူရစည်းဝါမှာခိုခိုင်းနေကိုထိုင်းရဲတပ်ဖွဲ့ကဆက်လက်ဖော်ထုတ်အရေးယူသွားမှာဖြစ်ပြီးတက်ဆိုင်နေသူအလုံးကိုလည်းဖောင်ရန်ထုတ်ပြီးဖြစ်တယ်ဆိုပြီးမူရင်းနေနေရဲတပ်ဖွဲ့ကဒူရဲချုပ်မွန်ထရီတက်ခန်ကထိုင်းဘာသာစကားနဲ့ပြောဆိုသွားတာပါဒီမူရစည်းဝါတွေကိုဩစတြေးလျနိုင်ငံကိုရေချောင်းကနေတစင်ပို့ဆောင်ဖို့အတွက်မူရခိုင်ဝင်တွေကပြင်ဆင်ခဲ့ကြရမှာထိုင်းပြည်တွင်းထုတ်ကြောက်စိမ့်ပပုအမှုပညာပစ္စည်းတွေထုတ်ပို့ထားတဲ့တစ်သားဘုံတွေထဲမှာတစ်သားပေါင်တွေနဲ့အံဝက်လုပ်ပြီးဘိန်းပြူတွေကိုထည့်ထားခဲ့တာလို့လည်းပြောပါတယ်ဒီမှုနဲ့ပတ်သက်ပြီးတရခံ၃ဦးကိုဖမ်းမိထားပြီးဖြစ်ပြီးဒီဘိန်းပြူတွေဟာထိုင်းမြန်မာနယ်စပ်ရွှေသတိကန်ဒေသကနေလာတာဖြစ်ပြီးကျန်းရိုင်းခရိုင်မဲဆိုင်မြို့ကနေတဆင့်တဲလာလာဖြစ်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပြောဆိုသွားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမူရနေနေဂျူရိုမှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလည်းထိုင်းမူရစေဝါနေနေရဲတပ်ဖွဲ့ဝင်တွေကအခုရက်ပိုင်းအတွင်းနိုင်ငံတကွန်းကနေရာပေါင်း68နေရာကိုရှာဖွေဖမ်းဆီးမှုတွေဇက်တိုက်ပြုလုပ်ခဲ့တဲ့အကြောင်းနဲ့အဲ့ဒီလိုရှာဖွေရမှာစိတ်ကြွစေပြား683သိန်းအပြင်ဝီယက်ကုံတွေရဲ့ပိုင်ဆိုင်မှုကာလတံပိုးဗန့်ငွေ135တံပိုးတက်ဖို့ရှိတဲ့ပစ္စည်းတွေကိုလည်းနိုင်ငံတော်ပိုင်ဖြစ်သိမ်းယူခဲ့တဲ့အကြောင်းထုတ်ပြန်ခဲ့ပါသေးတယ်ရှင်